Welcome to the Voice of America in Burmese.
မင်္ဂလာနေ့ရဲ့အစမှာတော်ရရှိနေပျော်ရွှင်နေကြပါစီခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဒိုင်းနိုမီတာ30/40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
။မင်္ဂလာမနက်ခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။မဤတန်စင်တဲ့ဂျူဒရင်းကြီးညမှာပါ။ဆီးရီးယားနိုင်ငံတွင်က IS အစွန်းရအဖွဲ့ရဲ့နောက်ဆုံးထိ ंछ ုပ်ရာဒေသကိုအောင်းနိုင်ပြီလို့အမေရိကန်ထောက်ပံ့ထားတဲ့ SDF တပ်ဖွဲ့တွေကကြေညာလိုက်ပါပြီ။မြန်မာရေဆုံးဖြတ်ချက်တရက်ကိုကုလလူ့ခွင့်ရေးကောင်စီကချမှတ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရဖို့ရှိပါတယ်။
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေစိုးရွားနေသေးပဲဆိုတော့ကုလလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်လူအခွင့်အရေးရှေ့နေတူရဲ့အမြင်ကတော့
တိုင်းလားဒေသတွေမှာအရင်တုန်းကဒီထက်ပိုပြီးတော့စိုးစိုးဝါးဖြစ်ခဲ့တာတွေရှိတယ်ခုနကသမကအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကို
ဒီအကြောင်းနဲ့အတူစီးရီးယားမှာ IS ခန်းတွေကိုပြန်ထိန်းလိုက်ပြီးဆိုပေမဲ့အမျိုးသမီးနဲ့ကလေးငယ်တွေဘာကြောင့်ထွက်ပြေးနေရသလဲဆိုတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပေးကြပါဦးခင်ဗျာ။
ဆီးရီးယားနိုင်ငံတွင်အစ္စလာမ်အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးထိ ंछ ုပ်ရာဘာဂူးမြို့ပေါ်ကညစဉ်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ကြပြီးတဲ့နောက်စနေနေ့မနက်မှာတော့နောက်ဆုံးလက်ကျန် IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေရဲ့ဆွန့်ပစ်စခန်းတွေရိတ်ခါတွေမိလောင်နေတဲ့ကားတွေသာပြန့်ကျဲကျဉ်ရစ်ပါတော့တယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democrat တပ်ဖွဲ့ SDF တွေကတော့လက်ကျန်အဆောက်အုံတချို့တွေကတခုပေါ်မှာအလံကိုလွှင့်ထူထားပြီးအစ္စလာမ်အုပ်ချုပ်ရေးကာလီဖိတ်နယ်မြေဖြစ်ကြီးညာထားမှုအဆုံးသတ်သွားတဲ့အပေါ်မှာအောင်ပွဲခံနေကြပါတယ်။ငါးနှစ်တာတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ISIS ကိုလက်တွေ့ချေမှုန်းနိုင်ပြီဆိုရနဲ့ ISIS ရဲ့အများပြည်သူအပေါ်ချင်းချောက်မှုကိုအဆုံးသတ်နိုင်ပြီဆိုတာကိုကြီးညာနိုင်ပြီဆိုပြီး SDF ဦးဆောင်ညွှန်ကြားရေးမှူးမာစလွန်ကိုဘာနီကအရာရှိတွေနဲ့ညွန်ပေါင်းအဖွဲ့တွေကိုပြောဆိုခဲ့ပါတယ်။ Islamic State အဖွဲ့နောက်ဘာဂူးဟာသူတို့ရဲ့နောက်ဆုံးထိ ंछ ုပ်မှုကိုအဆုံးသတ်လိုက်ပြီဆိုတာကိုကြီးညာတယ်ဆိုပြီးလဲစနေနေ့မှာပဲ SDF ဦးဆောင်ညွှန်ကြားရေးမှူးကပြောပါတယ်။လက်ခုတ်တန်တွေတန်းဆုံတီဝိုင်ချစ်ထက်တန်တွေချမ်းပါပဲ SDF တပ်မှုတွေနဲ့ညွန်ပေါင်းအဖွဲ့တာဝန်ရှိသူတွေကတော့အောင်ပွဲအတွက်ပေးဆက်ခဲ့ကြတဲ့ SDF တပ်ဖွဲ့တွေကိုဂုဏ်ပြုခဲ့ကြပါတယ်အီရတ်နိုင်ငံနဲ့ဆီးရီးယားနိုင်ငံရဲ့သုံးပုံတစ်ပုံနှိပါကိုထိ ंछ ုပ်ခဲ့မှုတဲ့ IS အစွန်းရောက်အဖွဲ့ကိုချေမှုန်းတိုက်ခိုက်မှုအတွင်းခန့်မှန်းခြေ11,000လောက်တေဆုံးခဲ့ရတာဖြစ်ပါတယ်။စနေနေ့မနေ့ခင်းအပြည့်အပြတ်မချေမှုန်းနိုင်ခင်တောက်ကြနေ့ညမှာတော့ IS အစွန်းရောက်တွေကအပြင်းအထန်ခုခံခဲ့ကြတာပါ IS တိုက်ခိုက်ရေးသမားတွေကအသေးခံဘုံးခွဲသမားတွေနောက်ကလေးတွေကိုပါလူသားတိုင်းတွေအဖြစ်အသုံးပြုခဲ့ကြတာဖြစ်ပါတယ်
ပြည်ခေတ်2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိမိရှိဆိုတာနဲ့သမ္မတဒေါ်လန်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာရုရှားကပါဝင်မှုရှိမိရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ပြီးဆုံးသွားတဲ့အစီရင်ခံစာကိုထုတ်ပြန်မှုအမတ်တွေကတောင်းဆိုနေကြပါတယ်။ပြီးစီးသွားတဲ့မူလာရဲ့အစီရင်ခံစာကိုတောက်ကြနေမှာအမေရိကန်တရားရေးဌာနစီကိုတင်သွင်းခဲ့ပြီးတော့ဒီအစီရင်ခံစာနဲ့ဘလောက်ကိုလွတ်တော်နဲ့အများပြည်သူသိအောင်ထုတ်ပြန်မလဲဆိုတာကိုတော့ပြည်အောင်စုအစိုးရရှင်နေချုပ်ဝီလျံဘာကဆုံးဖြတ်ရမှာပါ။အစီရင်ခံစာပါအချက်လက်တွေကိုလက်တလောအချိန်ထိလျှို့ဝှက်ထားစေဖြစ်ပြီးတော့ဒီအစီရင်ခံစာထဲမှာဆွဆွဲမှုအစ်စ်တော့မပါဝင်တဲ့အကြောင်းတရားရေးဌာနကတည်ပြုထားပါတယ်။နှစ်နှစ်နီးပါးစုံစမ်းစစ်ဆေးထားတဲ့မူလရဲ့အစီရင်ခံစာကတွေးရှိချက်တွေကိုဒီစနေတနင်္ဂနွေအစောဆုံးထားပြီးတော့လွတ်တော်ကိုတင်ပြသွားမယ်လို့ဘာကပြောထားပေမဲ့အစီရင်ခံစာကဘယ်ချက်လက်တွေကိုလွတ်တော်နဲ့အများပြည်သူကိုသိခွင့်ပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူး။စီရင်ခံစာပြည်စုံကိုအများပြည်သူသိအောင်ဖော်ပြဖို့အင်မတန်အရေးပါတယ်လို့ထိတ်တန့်ဒီမိုကရက်အမတ်တွေကယူဆပါတယ်။အမေရိကန်ပြည်သူတွေအနေနဲ့အမှန်တရားကိုသိခွင့်အခွင့်အရေးရှိတယ်လို့ဒီမိုကရက်အောက်တော်ကထာနန်စီပလိုစီနဲ့ဒီမိုကရက်အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သွေးကြွတွေကအသေးခံကားဘုံခွဲပြီးတဲ့နောက်အစိုးရရုံးတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝန်ကြီးတူအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူ ရတဆဲဦးလောက်လဲတေယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့အရေးပေါ်ဝန်ဆောင်မှုကအနာပိုင်တွေကပြောပါတယ်။ဝန်ကြီးဌာနနှစ်ခုရှိရာအဆောက်အဝင်ရဲ့ခေတ္တကမှာအသေးကံကားပုံးခွဲသမားကဖောက်ခွဲပြီးတဲ့နောက်တိုက်ခိုက်မှုတွေစခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အဆောက်အဝင်ရဲ့အဓိကခေတ္တကကားပုံးဖောက်ခွဲပြီးတဲ့နောက်အစိုးရဝါဒီတွေကတိုက်ခိုက်ရေးရိုင်ဖယ်တွေနဲ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ Soya Uniponi would tie it, then at the ma, and there's only a log gar. A sound on their good, two pot when you are like a jump your body. That came got through letter pity, jungle, a shabbat situita apuka, genia tabari.
Africa Titan Mango Cyclone Monda, Ida, we are be the best Amaro, Gunigese, Lutari, Salalosani Bureau, Seninity, Sea, Mozambique, Langa, Dema, Dison Duga, Yolia, Jodari, Pitta, Jang, Suya, Dang, Shiduga, Biavari. The African and India Citadel do like Balari, Gunigese, a Periga, Mozambique, Nangoli, Nayashi Labiro, Piazon, Nedrugo, Shapwe, Bini Bimele, Mimi Mama Guni Luni, Downage, Dedrugo, Guni Bina and Borok, Kakets on Yavari, Eji, Chine, Chishini, Bimele, Bugamone, Chine, Chilabilo, Mozambique, Nangaye, Nina Bawinjis, and Yawinji, Celso, Korea, Gapiovari, Inkamuri netipin table ma down de neredu, tongaya lago, get demo luni de lo, yaisakanu male, lushitang gurang lao, get de nidelu le duga piavari, Mozambique nangedrima de son duga, lia sakonia shielu debut habiro, enijin simba buine, malawi nangedam my ma, de son do yidraga set do lani biro, akusuin, tauya kuna set tauya shidabi piavari, jija doya niarima de son do retabiro shadri nanajao, de son do yidra do la ma tija bao belo, kunikeze lotariga piavari, setuni dre duen, a jisye son, the bawa bende de kupi de, mona idainza, lu did the ma.
Today, I am going to talk about the kilohertz of the kilohertz of the
kilohertz of the kilohertz of the kilohertz of the kilohertz of the Tanning a mardi in it, the name in my tree, you got where Satin Mavi, Siana, thinking now, honey, Jama, but Tamazo, Chimpame, you got where lips your body. The house, Sally, good name, Siana, think who go, Usan Kede, let you win you joke, pray you, Chan Uchakaro, Sabi, Anna, ya you tabo, your lane in Abba, Sedaka season it, Nanga is a nickel, Alunga, Lemakanaja, did you got where got a sagrega, Medimini, Pinny B, Tanning and doing out a care care to cool yet, Sada, Pili, me, so be lay. We went to Riga Piojavari, Messana Shenga said to Danga, when you so good, I yet shrink out in young mam ho bau, shrink out can out the door of Magnayane, Sitaka can't make a teller of Magnayangaze, Susu bound the door of Magconiangaze, yea, and Yasu talk come when you so good, which is some Piama Pipari, when you so got the door of my people and Malo Abau, Langa party children in there, when you so rich and I be. Sip soya point I loved it, long loved it, Ludo, my dear, to examine any time, Missy Bow, Ludo, my Yazu, Taukabu, Missy, a teller dog at Taukame, said that Jack Winji joked the outbear, Topol, and Angie, Shinny Valley, digging it to do his yoga boy, Dre, Minisini Nigaro, turning at the one my G, Jabin Singh, Javarish.
ในขณะที่เช่นเช่นปีนี้เป็นปาวเวนได้นานที่ได้มาในไม้สายนั้นจึงมีปาวเวนลูกคุณจะพามุริสุสุยยาจุลุนี้เป็นปมาอารมณ์สุยเนจ้าส่งเพื่อจะกูท้าเขมรต้องจะคนเมื่อการเมื่อต้องเมื่อในที่อยู่ในปารีนั่งเงี้ยคนนั้นเงี้ยก็ไม่มีปีเป็นในนี้จะได้ส่งเพื่อจะเทมา လူခွေရင်ချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆဲခံထားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လောရဲတွေကိုချက်ချင်းရဆိုင်ဖို့လည်းတိုက်တွန်းထားတာပါ။ရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်တင်းငင်ချီရဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံနေကြရတဲ့ဗင်္ဂလားဒေ့ရှ်နိုင်ငံကလည်းဆုံးဖြတ်ချက်ကိုထောက်ခံတဲ့အကြောင်းပြောဆိုခဲ့တယ်လို့ဒုက္ခသည်တွေရဲ့ပြည်နိုင်ရေးတိုးတက်မှုမရှိသေးတာကိုလည်းအလေးထားပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေနာမည်ကိုတည်ငွေတိမှတ်ပြုလက်ခံမထားတဲ့မြန်မာဆူရကတော့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆန်ပြီးတော့ရခိုင်ပြည်နယ်ကလူတစုကိုသာအလေးထားနေတာထင်ရှားနေတယ်ဆိုပြီးတော့ဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းဂျနီဗာချီဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မွန်ထွန်းကတုံ့ပြန်ခဲ့ပါတယ်။လူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်ဒေဆုံးမှုတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရတာတွေကိုလည်းထောက်ပြထားပြီးတော့မြန်မာနိုင်ငံရဲ့လက်ရှိချင်းတွေအရကုလသမဂ္ဂရဲ့လူခွင့်အထူးကိုယ်စားလှယ်တာဝန်ကိုဆက်လက်တက်တန်းတိုးဖို့ကိုလည်းဆုံးဖြတ်ခဲ့ပါတယ်။မြန်မာဆိုရကဝင်ကွေးမပေးဘဲနဲ့တားမြစ်ထားတဲ့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရဟီအင်းနဲ့ပူပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်
။2018ခုနှစ်အတွက်ရုပ်ရှင်အကယ်ဒမီဆုချင်းမြန်ပွဲမှာတော့ရွှေချမ်းနဲ့မုံဆွဲဇာတ်ကားတွေကစုအများဆုံးရရှိသွားပါတယ်။ရွှေချမ်းဇာတ်ကားကအကောင်းဆုံးရုပ်ရှင်ဆုရခဲ့သလိုအကောင်းဆုံးအမျိုးသမီးတယောက်ဆောင်ဆုကိုဖွေးဖွေးအကောင်းဆုံးရုပ်ရှင်ဇာတ်ညွှန်းဆုကိုဝိုင်းငါရပြီးရုပ်ရှင်တိဖြတ်ဆုကိုတော့ကျော်ခိုင်ဆုကရရှိသွားတာကြောင့်ရွှေချမ်းဇာတ်ကားကအကယ်ဒမီလေးခုစုခူးသွားပါတယ်ရှင်။
အိုရန်ဂူတန်လူဝင်လေးတကောင်ကိုခီးဆောင်တကြတဲ့ထည့်ပြီးတော့တရားမဝင်ခိုးယူဖို့ကြိုးစားတဲ့ရုရှားအမျိုးသားတယောက်ကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကငူရာပရိုက်လီစိတ်မှာစနေနေ့တုန်းကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။လုံခြုံရေးစစ်ဆေးရဲ့ X-ray ဓာတ်မှန်ဆက်ထဲကိုတစ်တာဖြတ်တဲ့အခါမှာဆေးကပ်ခံထားရတဲ့အသက်2နှစ်အရွယ်အိုရန်ဂူတန်လူဝင်လေးကိုတွေ့ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလူဝင်လေးကိုဘာလီကျွန်းကစဖာရီဘေးမဲ့ဥယျာဉ်စီကိုအခုတော့ခေါ်သွားကြပြီဖြစ်ပြီးတော့သူ့ကိုတွေ့ဆန်ဆရာဝန်တွေကနှုတ်မုံဖြော်ပြီးတော့နှုတ်ဘူးနဲ့တိုက်နေကြပါတယ်ရှင
်တင်းငွေနေမနေခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကနာဒီမတိုင်ခင်မှာအခုရင်ဆုံးတော့သတင်းတစ်ပုဒ်ကိုတင်ပြကြင်ပါတယ်မြန်မာနိုင်ငံကတိုင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေဟာအလွန်အစိုးရင်စရာကောင်းတဲ့အခြေအနေမှာဆက်ရှိနေစေဖြစ်တဲ့ဆိုရက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်မှာပြည်ပအခြေစိုက်တိုင်းသားကောင်းဆောင်တို့ကကြိုးစိုးလိုက်ပြီးနိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ကိုတိုက်တွန်းနေပေမဲ့အချက်အလက်ဟောင်းတွေပေါ်မှာအခြေခံထားတဲ့ဒီဆုံးဖြတ်ချက်ဟာထိရောက်မှုရှိနိုင်မှာမဟုတ်ဘူးလို့လူအခွင့်အရေးရှေ့နေသူကသုံးသပ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါပဋိပက္ခဖြစ်နေတဲ့တိုင်းသားဒေသအထူးသဖြင့်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေဆိုးဆိုးရွားရွားကျူးလွန်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင့်ဆုံးဖြတ်ချက်ကိုထောက်ခံမဲ့အများစုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူအခွင့်အရေးကောင်စီမှမတ်လ22ရက်နေ့ကဆုံးဖြတ်ခဲ့တာပါဆုံးဖြတ်ချက်ထဲမှာတော့လူအခွင့်အရေးချိုးဖောက်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့မြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လုပ်ရက်ကိုချက်ချင်းရပ်ဆိုင်းမှုကိုလည်းတိုက်တွန်းပါတယ်လူ့အခွင့်အရေးကောင်စီရဲ့အခုလိုဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေကိုထင်ဟပေါ်လွင်စေပြီးကျူးလွန်တဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကိုနိုင်ငံတကာကအရေးယူဖို့တိုက်တွန်းသူကဝါရှင်တန်ဒီစီအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ဖြစ်ပါတယ်
။ဒီဟာကတော့အကယ်မှန်ကန်တဲ့ဆုံးဖြတ်မှုကိုကျွန်တော်လက်ခံပါတယ်။နောက်မျိုးသီးတွေကိုဒီလိုတကယ်ရောလိန်ပိုင်းဒီအထမဖြစ်ချက်မှုကတကယ်ကိုရှိခဲ့တယ်လည်းနဲ့ပဲတုံးနေရတော့ဒီမြမစစ်တပ်ရှိနေပြောတာရှိနေအောင်ပါပဲလို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့ဆိုတော့ကျွန်တော်ကဒီဆံမနှစ်ဦးဟိုရင်တော့တပ်ဖြတ်မှုဖြစ်ခဲ့တယ်ဒီဒိမ့်ပိုင်းတပ်ဖြတ်မှုဖြစ်ခဲ့တယ်ဒီနောက်ပိုင်းမှာရောရှိသေးပါတယ်။နိုင်ငံတကာကတော့ဒီဟာကိုတိတိယောက်ယောက်အရေးယူလို့အပ်တယ်။နောက်ဒီဟာတွေကိုကိုကဲနေတဲ့တပ်မတော်အရာရှိတွေရောအတိတိယောက်အရေးယူတတ်ပါတယ်ခင်ဗျ။နောက်တစ်ခုကတော့ဥဆောင်နေတဲ့စစ်တပ်အကြီးကြီးတွေရောရည်ယူမဲ့ဟာရီဥမာပြကြီးပွားရေးပိတ်ဆို့မှုတို့တို့ရပါတယ်နောက်တို့ဒီအာမန်ဘာကိုဆိုရက်လည်းလည်းရောင်းတဲ့ကိစ္စတွေပိတ်ဆို့မှုတွေကျွန်တော်တို့ရပါတယ
်ရှမ်းပြည်နယ်မှာမြန်မာစစ်တပ်အပါအဝင်အခြားလက်နက်ကိုင်အဖွဲ့တွေကလူအခွင့်အရေးချိုးဖောက်မှုဆက်လုပ်နေကြောင်းဒါကိုကန့်တွယ်ဖြေရှင်းဖို့လိုတယ်လို့ SNL ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရအမတ်လက်ရှိအမေရိကန်အာရီဇိုနာပြည်နယ်မှာနေထိုင်တဲ့ဆိုင်းဝင်းဖေကပြောပါတယ်
သူတို့ကပုံပြီးအလေးကဲတာကတော့နောက်ဖက်ရခိုင်ဒေသကိုအလေးကဲတယ်အထူးသဖြင့်တော့အဲသူတို့ပြောနေတဲ့လူဝင်ကြကိစ္စနဲ့ပတ်သက်ပြီးအလေးကဲတယ်လို့ထင်ပါတယ်သို့တော့လည်းပဲတကယ်တမ်းကျတော့ရခိုင်လူထုများခံစားနေရတယ်လို့ပဲပေါ့နော်အဲရှမ်းပြည်ကလူထုတွေခံစားနေရတဲ့ဟာလည်းပဲအတိုင်းတာစိတ်မလျော့ပါဘူးတကယ်တမ်းပြောလို့ဆိုရင်ဆက်ရှိနေသေးပဲ ဆက်ရှိနေတဲ့ဆိုရနေရာမှာခရိုင်ဖြစ်နေကြတမလို့ကကျူးလွန်တဲ့ကိစ္စဒေဒင်မကပဲနဲ့တခြားတဲ့နိုင်ငံဖွဲ့စည်းတဲ့ကျူးလွန်တဲ့ကိစ္စတွေလည်းဆက်ရှိနေသေးပဲဖြစ်တဲ့အတွက်ကြောင့်မလို့ချမ်းပြည်နေတဲ့လူခွေချိုးဖောက်မှုဆက်ဆွေးရရှိတယ်လို့ပဲပြောရမှာပါခင်ဗျာအဲ့တော့ကမူရစေဝါနဲ့လက်နဲ့စီးခင်းမှုကိုထိန်းချုပ်နိုင်ဖို့လိုသလိုတွေးဆုံဆွေးနွေးရေးနဲ့အဖြေရှာဖို့လ
ဒီမှာထိရောက်မှုရှိလာမှာမဟုတ်ဘူးလို့သုံးသပ်သူကဟောင်ကောင်အခြေစိုက်HRC အဖွဲ့ရဲ့လူ့အခွင့်အရေးရှေ့နေဦးမင်းလွင်ဦးပဲဖြစ်ပါတယ်အဲ့တော့ဒီအခုလိမ်မိုင်းဆိုင်ရာဖြစ်နေမှုချိုးဖောက်မှုတွေကခုမှဖြစ်တာမဟုတ်ဘူးဟိုရင်ကလေးကဖြစ်နေအခုနောက်ပိုင်းဖြစ်တာတော့မှတော်တော်နည်းနေပြီဆိုကျွန်တော်ပြရနောက်တစ်ချက်ကဒီစစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေမှာလူ့အခွင့်အရေးချိုးဖော ကျွလွန်နေကြတာဖြစ်တယ်ဒေသခံပြည်သူလူထုကခါးစည်းခါအမယ်ဒါကတော့ခြေလေခြေသာရှိတဲ့သဘောတရားပါပဲတိုင်းသားဒေသတွေမှာအရင်တော့ကဒီချက်ပို့ပြီးတော့စိုးစိုးဝါးဖြစ်ခဲ့တာတွေရှိတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဝင်ခွင့်မရပဲနဲ့ရခိုင်ကရရှိထားတဲ့အချက်လက်အဟောင်းတွေပေါ်မှာမူတည်ပြီးတော့ကအခုလိုမျိုးသုံးဖြတ်ချက်ကိုကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့
ပင်လယ်ရှိနိုင်ငံကလည်းလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးတိုးတက်မှုမရှိသေးတဲ့အချက်ကိုလည်းအလေးထားပြောသွားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုအတိအမှတ်ပြုမထားတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်ဟာလူသလိုကောက်ချက်ဆွဲပြီးနိုင်ငံရေးရည်ရွယ်ချက်တွေပါတဲ့ဆုံးဖြတ်ချက်ဖြစ်တာမ ဒီလိုကြတိုက်ပွဲကြောင့်အရသားတီဆုံးမှုဥဝင်စွန့်ခွာထွက်ပြေးနေရတာကိုလည်းထောက်ပြပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရကုလလူအခွင့်ရေးအထူးကိုယ်စားလှယ်တပ်တန်းတိုးဖို့ကိုလည်းဆုံးဖြတ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ဝင်ခွင့်ပိတ်ထားတဲ့လူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနယ်လည်းပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာ။ ပြည်ရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ရပါမယ်။ဒီမိုကရေစီလှုပ်ရှားမှုမှာအလေးနဲ့ပါဝင်ခဲ့ကြတဲ့အရသာအသင်းအဖွဲ့တွေဟာ NLD
ဒီမိုကရေစီစင်တာရေးမှာအယတအသင်းအဖွဲ့ပြီးပါဝင်တဲ့အခန်းကဏ္ဍဟာအရေးကြီးပါလေ။ဒါကြောင့်အတွင်ကူးပြောင်းနေတာကိုပြတ်တာနိုင်ဖို့အတွက်ဦးသိန်းစိန်အစိုးရဟာအယတအသင်းအဖွဲ့တွေကိုလုတ်ကင်ခွင့်အတော်လေးပေးခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရတက်လာတဲ့အခါမှာအယတအသင်းအဖွဲ့ဟာအရင်လိုအဓိကအခန်းကဏ္ဍကမပါဝင်နိုင်တော့ဘဲလောရကံရခက်ခဲလာတယ်လို့ Chief Speaker အဖွဲ့က တုတ်တီ Dr. Stephen Bedrosa တုံးတက်ပါလေ။ NLD ဆိုရလက်ထက်မှာအလုတ်ခွင့်ကျင်းမြောင်းသွားတယ်လို့အယတအဖွဲ့အချို့ကလည်းထုတ်ဖော်ပြောဆိုပါတယ်။အချိန်ထဲမှာပဲနိုင်ငံတကာအလူရှင်တွေကလည်းပြည်သူအစိုးရတက်လာပြီးဆိုပြီးအစိုးရကိုထောက်ပံ့လာတဲ့အတွက်အယတအသင်းအဖွဲ့တွေကိုတိုက်ရိုက်ထောက်ပံ့လာတယ်လို့ညွှန်းနေလာပါတယ်။အယတအဖွဲ့အစည်းတွေဟာနိုင်ငံခြားအကူအညီရနေစေဖြစ်ပါတယ်။အယတအသင်းအဖွဲ့တွေအရေးအတွင်းမြန်မာလာဖို့နဲ့ကွန်ရက်တိုးချ ာမျိုးတိတ်မလုံနိုင်တော့ပဲအလူရှင်ထောက်ပံ့တဲ့စီမံချက်ကိုအကောင့်ထဲပေါ်ဖို့ကသာကြိုးပမ်းနေကြပါသည်
2014မှာပြဋ္ဌာန်းတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကအတိအမှတ်ပြုထားတဲ့အသင်းအဖွဲ့2မျိုးသာရှိပါတယ်။အကျိုးများမယူဘဲလူမှုရေးမှာကူညီနေတဲ့ပြည်တွင်းအသင်းအဖွဲ့နဲ့အစိုးရစီမှာမှတ်ပုံတင်ပြီးလူမှုရေးလုပ်ငန်းလုပ်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအသင်းအဖွဲ့ INGO တွေပဲဖြစ်ပါတယ်။ပြည်တွင်းအသင်းအဖွဲ့တွေဟာမှတ်ပုံတင်စရာမလိုပေမဲ့နိုင်ငံတကာ INGO တွေကတော့မှတ်ပုံတင်ဖို့လိုပါတယ်။ပြည်တွင်းအသင်းအဖွဲ့အမျိုးမျိုးအရွယ်အစားအမျိုးမျိုးနဲ့လုပ်ကိုင်နိုင်မှုစွမ်းရည်အမျိုးမျိုးရှိကြပါတယ်ပြည်တွင်းအသင်းအဖွဲ့တွေလုပ်ရည်ကံရည်ရှိလာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်အောင်နိုင်ငံတကာ INGO အဖွဲ့တွေကကူညီထောက်ပံ့ပါတယ် ဥပမာလူမှုရေးညဉ့်ဉန်ရေးတရားမျှတမှုလူအခွင့်အရေးပတ်ဝန်းကျင်အရေးနဲ့ဒီမိုကရေစီအရေးမှာအယက်သားအဖွဲ့တွေပါဝင်လာအောင်ဥရောပနဲ့အမေရိကန် INGO တွေကကူညီနေကြပါတယ
်လို့ရကိုင်းရကဲကဲလာပြီးမြေပြည်တွင်းအယက်သားအဖွဲ့တွေဟာလူမှုရေးနိုင်ငံရေးတောင်းဆိုမှုတွေဆက်လက်လုပ်နေသေးဖြစ်ပါတယ်ဘရစ်တရှ်ကောင်စီနဲ့အမေရိကန် AIB ဟာလူမှုအခြေပြု CBO အဖွဲ့အစည်းနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုစွပ်စောင့်ရင်မြင်မလာအောင်အကူအညီပေးပါတယ်အင်္ဂလိပ်စာပင်ကြားပို့ချတဲ့စီမံချက်အပြင်မြန်မာကွန်ရက် website လုပ်ပြီးပညာပေးတာမျိုးလည်းရှိပါတယ်ဘရစ်တရှ်ကောင်စီ Facebook မှာအသင်းဝင်နှစ်သန်းလောက်ရှိပါတယ်မြန်ဆန္ဒနယ်မြေရဲ့အကျိုးစီးပွားကိုမြင့်တင်နိုင်ရေးအတွက်အရသာအဖွဲ့နဲ့သတင်းမီဒီယာဆက်ဆံရေးကို USAID ကစီစဉ်ပေးတာမျိုးလည်းရှိပါတယ်။ဟောပြောပွဲ၊ဆွေးနွေးပွဲနဲ့ပြပွဲတွေလုပ်ပြီးပညာပေးတာတွေလည်းရှိပါတယ်
။အယက်သားအသင်းအဖွဲ့ပေါင်း400နီးပါးပါဝင်တဲ့ MADA မဟာမိတ်အဖွဲ့ချုပ်ဟာကိစ္စအားလုံးမှာပွင့်လင်းမြင်သာဖို့နဲ့တာဝန်ခံဖို့တောင်းဆိုတဲ့အဖွဲ့ကြီးဖြစ်ပါတယ်။တတိယအကြိမ်21ရာစုပင်လုံးငင်းငယ်ကြီးညီလာခံပထမနေ့မှာစီဦးစီးချုပ်ပြောတဲ့မိကွန်းကိုလုံးဝလက်မခံနိုင်ကြောင်းအဖွဲ့ပေါင်း389ဖွဲ့ကလွန်ခဲ့တဲ့ဇူလိုင်12ရက်နေ့ကသဘောထားထုတ်ပြန်ပါတယ်။ပြည်တွင်းနဲ့ပြည်ပအယက်သားအသင်းအဖွဲ့60ကျော်ပါဝင်တဲ့ကြားမရေးအားဒန်းတူညီမျှရေးကွန်ရက်ကြားမဒန်းတူအခွင့်အရေးခံစားနိုင်ဖို့အတွက်တက်တက်ကြွကြွလှုပ်ဆောင်နေကြတာတွေ့ရပါတယ်။တိုင်းရင်းသူအမျိုးသမီးတွေကလည်းအသင်းအဖွဲ့နဲ့ကွန်ရက်တွေတည်ထောင်ထားကြပါတယ်။ရန်ကုန်နဲ့မန္တလေးမှာတော့အယက်သားအသင်းအဖွဲ့တွေကိုတင်နန်းပေးတာမျိုးတွေရှိပါတယ်။
လူ့အခွင့်အရေးနဲ့တာဝန်ခံမှုဆိုင်ရာအယက်သားအဖွဲ့အစည်းတွေနဲ့ပတ်သက်လာရင်အစိုးရဟာအမြင်မကြည့်တော့ဘူးလို့လွန်ခဲ့တဲ့နိုဝင်ဘာလထုတ် Equality Myanmar ရဲ့ CSO Sustainability Index မှာဖော်ပြထားပါတယ်။အယက်သားအဖွဲ့အစည်းဦးဆောင်တဲ့အစည်းအဝေးတွေမှာ NLD ပါတီဝင်တွေပါဝင်လာမှာကိုအစိုးရကမလိုလားဘူးလို့ဆိုပါတယ်။အယက်သားအဖွဲ့သို့မဟုတ်သတင်းမီဒီယာကလုတ်တဲ့ပွဲတွေကိုတက်မဲ့ NLD အမတ်ဟာသနာကျုပ်ကိုခွင့်ပြုချက်တောင်းဖို့လိုတယ်လို့ဆိုပါတယ်။ယတအဖွဲ့အစည်းနဲ့ပတ်သက်တဲ့ပြည်သူအမြင်မှလည်းအတွင်အမျိုးမျိုးရှိနေပုံရပါတယ်။ကျန်းမာရေးပညာရေးလူမှုရေးနဲ့ကေဆေးရေးလုပ်ငန်းတွေမှာကူညီထောက်ပံ့နေတဲ့ယတအဖွဲ့အစည်းတွေကိုပြည်သူလူထုကကြိုးကြိုးထောက်ခံကြပါတယ်။အကောင့်ဘက်ကမြင်ကြပါတယ်။ဒါပေမဲ့ဘာသာရေးရာလူနည်းစုနဲ့ဒုက္ခတွေကိစ္စကိုဆောင်ရွက်နေတဲ့ယတအဖွဲ့တွေအပေါ်မှာတော့ပြည်သူအမြင်ဟာမကြည်လင်ဘူးလို့ဆိုပါတယ်အစိုးရစာမျက်နှာအားပေါ်အတိုင်းနိုင်ငံခြားအကျိုးစီးပွားကိုရှည်တန်းကတင်နေလို့ယူဆကြပါတယ်ဒါပေမဲ့ပုဂ္ဂလိကမီဒီယာကတော့ကွင်းစင်နေတဲ့အယက်သားအဖွဲ့အစည်းတွေစီကသတင်းရတာမို့အမြဲတမ်းဆက်ဆံမှုရှိနေကြပါလိမ့်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရပြီးခုတစ်ခါတော့အမေရိကန်အီဗီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ပို့ချမှာဖြစ်ပါတယ
်ဒီသတင်းပါ English American Side ကန္တာမှာနေတိုးလို့အဓိပ္ပာယ်ရတဲ့ BULL ဘိုးကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
hit the bull's eye
ဖြစ်ပါတယ်စာလုံးပေါင်းက HIT hit ကထိတာ THE the BULL apostrophe S the bull's ကနှစ်သိုးရဲ့ EYEI ကမျက်စိဆိုတော့စကားစုခုနဲ့တိုက်ရိုက်အသေးပဲကနှစ်သိုးရဲ့မျက်စိကိုတဲ့တဲ့ထိမှန်တာဖြစ်ပါတယ် bull's eye ရဲ့နောက်အသေးပဲတစ်မျိုးကတော့သနပ်ပြေမြားပြေလေ့ကျင့်မယ်ဆိုရင်ပြစ်မှအလယ်မှာရှိတဲ့အမဲစဲဗဟိုချက်ကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် hit the bull's eye idiom အဓိပ္ပာယ်ကပြောလိုက်လှုပ်လိုက်တာထိထိမိမိရှိတာအပိုင်တီးထည့်လိုက်နိုင်တာတကယ့်ကိုလိုရင်းရောက်အောင်လုပ်နိုင်တာတိတ်ကိုမှန်နေတာအကွက်ကိုဝင်သွားတာကျမတို့မြန်မာဘန်းစကားမှာတော့ get ထိပဲဟေးလို့ပြောတာနဲ့ဆင်တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ You hit the bull's eye when you said corruption is the root of evil
အခုဒီလိုက်စားမှုဟာမကောင်းမှုအလုံးရဲ့အခြေခံဖြစ်တယ်လို့မြင်ပြောတာတိတ်ကိုမှန်တယ်လို့ဒီပေရပါတယ်
You hit the bull's eye when you said corruption is the root of evil. Take the bull by the horns.
ဖြစ်ပါတယ်။ Salung ba nga take take ga yura the bull bull the bull ga nato by the horns the horns by the horns ga ဥကြုံနဲ့ဖြစ်ပြီးသကုခွန်ရဲ့တိုက်ရိုက်ဒီဘဲကနှစ်တိုးကိုသူ့ရဲ့ဥကြုံကနေထိမ့်ပြီးခြင်တာဖြစ်ပါတယ်နှစ်တိုးဆိုတာတည်တဲ့အတိုင်းပါပဲအားရှိတယ်ခွေလိုက်ရင်အန်ဒီရချီတယ်တက်တာမှမဟုတ်တဲ့အတွက်နှစ်တိုးကိုသူ့ရဲ့ဥကြုံကခြင်နေဆိုရင်အန်ဒီရရှိပေမဲ့အနိုင်ဆုံးနေရာကခြင်တဲ့ထိမ့်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် ADM ဆိုတဲ့တော့ဝိုက်ဒီဘဲကတော့ခက်တဲ့အခြေအနေတစ်ခုခုကိုကျမတို့မြန်မာဘန်းစကားအရဆိုရင်တော့ကကနနအပိုင်ကိုင်းပြီးတတ္တိရှိရှိပြက်ပြက်သားသားဖြည့်ရှိမှုကြိုးစားတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crow ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My boss took the bull by the horns and warned two workers to stop quarreling or leave the room
ကျွန်တော်တို့ဆရာသမားကရန်ဖြစ်နေကြတဲ့အမှုတန်းတို့ကိုရရင်ရမရကြရင်တော့အခန်းနဲ့ကနေထွက်သွားလို့အပိုင်အပြက်ပဲပြောလိုက်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ My boss took the bull by the horns and warned two workers to stop quarreling or leave the room.
ခုနောက်ဆုံးကြင်ပြပေးမယ် idiom အသုံးကတော့
A bull in a china shop.
ဖြစ်ပါတယ်။ဇာလုံးပေါင်းက bull bull ကနှစ်သူ in ညအแทမှာ a ကတစ်ခုChina China ကဒီနေရာမှာတရုတ်ကိုဆိုလိုတာမဟုတ်ဘဲကျွေးတဲ့ပစ္စည်းကိုဆိုလိုတာဖြစ်ပါတယ် SHOP shop ကဆိုင်ဆိုတော့ a China shop ကကျွေးတဲ့ပစ္စည်းရောင်းတဲ့ဆိုင်ဖြစ်ပါတယ်စစုခုံရဲ့တိုက်ရိုက်ဒီဘက်ကတော့ကျွေးတဲ့ပစ္စည်းရောင်းတဲ့ဆိုင်တွေကိုနှစ်တိုးတစ်ကောင်ရောက်နေတာဖြစ်ပါတယ်ခြေပကံကျွေးအိုးကျွေးခွက်စသဖြင့်တို့ဟာကွဲလွယ်တတ်တဲ့အတွက်ကြောင့်ကြမ်းကြမ်းကင်လို့မရပါဘူးတိတ်ကိုသတိထားပြီးခြင်တွေရတာဖြစ်ပါတယ်။ဒါကြောင့်ကျွေးတဲ့ကျွေးပကံတွေရောင်းတဲ့ဆိုင်ထဲနှစ်တိုးတစ်ကောင်ရောက်နေတယ်ဆိုရင်တော့ဆိုင်ထဲမှာရှိရှိသမျှဟာကွဲဖို့အန္တရာယ်ရှိတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကကျမတို့မြန်မာဘန်းစကားရဆိုရင်တော့လုံးလိုက်ရင်အရာနဲ့အကြောင်းကြောင်းကြောင်းဆိုတာနဲ့တူတယ်လို့ဆိုရမှာပါ။သတိထားနေရမယ့်နေရာကွဲလွယ်တဲ့ပစ္စည်းတွေရှိတဲ့နေရာမှာမနေတတ်မထိုင်တတ်တော့လုံးလိုက်ရင်ကွဲတာရှာတာကျိုးတာပဲ့တာဖြစ်ပြီးအဲ့ဒီလူရဲ့ကျန်းတဲ့ဒဏ်ကိုမခံနိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါအပြင်လှုပ်လိုက်ရင်အခြေအနေပိုဆိုးသွားတာမျိုးကိုလည်းဒီ idiom ကိုရည်ညွှန်းသုံးပါတယ်။ကျမတို့နေ့စဉ်ဘဝမှာတခါတည်းရန်သူ့ကိုယ်တော့ပေးမကင်နေနဲ့သူကင်လိုက်ရင်ကွဲလိမ့်မယ်။ဖြစ်လိုက်ရင်သူ့လက်ချက်ပဲစသဖြင့်အပြောခံရတဲ့လူမျိုးကိုလည်းဒီ idiom နဲ့ရည်ညွှန်းသုံးနိုင်တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
John is like a bull in the china shop. His wife has to remind him to be careful all the time.
John ya phit lai yin tu let che chi be. Da chaung tu sani ga yu sai phu tu ko a mye be tri pe ni ya de lo de be ya ba de. U mao naw ta khaw le la chi cha ya aw ba.
John is like a bull in the china shop. His wife has to remind him to be careful all the time.
ဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ hit the bull's eye, take the bull by the horns, like a bull in the china shop.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာနာတန်ပို့ချတဲ့ idiom 3အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOR ထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတည်တခြင်းတောင်းခြင်းဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတဲ့ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့မြန်မာပိုင်းအစီအစဉ်စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းငွေနေမနေ့ကင်းအစီအစဉ်တွေကိုလိုင်းလုံးပြီးတာ32 40 48အပြင်လိုင်းလက်မီတာ190ကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေညတိုင်းရိုက်လေလိုင်းအစီအစဉ်မတိုင်ခင်မှာထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ပြခြင်းပါတယ်စီးရီးယားနိုင်ငံတွင်က IS အဖွဲ့နောက်ဆုံးထိန်းချုပ်ရာဘာဂူဒီတာကို American ထောက်ပံ့မှုပေးရတဲ့ဆီးရီးယားဒီမိုကရက်တစ်တပ်တွေထိန်းချုပ်ထားပြီးဆိုတဲ့သတင်းတွေထွက်ပေါ်နေကြမှာပဲဘာကူကနေအများစုအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူထောင်ချီပြီးတော့ဒီအယ်ဟိုးဆိုတဲ့စခန်းကိုထွက်ပြေးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်လီဇာစလိုင်းရဲ့သတင်းကိုတော့မတ်တင်ကြီးထိုက်တင်ပြမှာပါ
အမျိုးသမီးနဲ့ကလေးငယ်90ရာခိုင်နှုန်းပါတဲ့လူပေါင်း9400ကျော်လို့အယ်ဟိုးစခန်းမှာလက်ရှိနေထိုင်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်လက်တလုံးရောက်လာတဲ့ခမန်းကြီးလူပေါင်း2000လောက်ထဲမှာဆိုရင်လေအများစုကအတော်လေးကျန်းမာရေးမကောင်းကြဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောက်ရွက်ရေးယူပြောခွင့်ရရန်လင်းကေးကပြောပါတယ
် Most of the new arrivals show signs of distress and suffer from malnutrition, fatigue, medical
issues. ဒါနဲ့ဒီတိုက်ပွဲတွေဖြစ်နေပြီးစာနာရိတ်ခါကျန်းမာရေးဆောင်ရှောက်မှုနဲ့အခြေခံဝန်ဆောင်မှုတွေမရခဲ့ကြတာတွေကြောင့်အသည့်ရောက်လာသူတွေအများစုကအဟာရမပြည့်ဝမှုပင်မနှွမ်းနေမှုကျန်းမာရေးဖောက်ပြန်မှုဆေးအတွင်းထိခိုက်ဒဏ်ရာရတာတွေကြုံတွေ့ခံစားနေကြရတဲ့လက္ခဏာတွေတွေ့ရပါတယ
်။စခန်းတွင်းမှာနေထိုင်ကြသူတွေအတွက်ခိုးလုံရေးစခန်းတွေဟာလည်းအအေးဒဏ်လေးတိုက်တဲ့ဒဏ်တွေခံနိုင်ဖို့စိတ်မချရဘူးလို့အကူအညီပေးရေးလုပ်သားတွေကပြောပါတယ်။အနှွေးတက်ကလည်းလိုသလောက်မရပါဘူး။လူတွေပြည့်နေနေတဲ့စခန်းကိုလူပေါင်း1000ကျော်လောက်ထပ်ရောက်လာအောင်မယ်လို့လက်တွေ့အကူအညီပေးနေကြတဲ့အဖွဲ့တွေကခံမှန်းထားတဲ့အကြောင်းလဲပြောခွင့်ရလျာကေးကပြောပါတယ
် The camp has significantly exceeded its capacity and there's an urgent need for additional
ကျွန်တော်လက်ခံနိုင်တဲ့အရေးအတွက်အများကြီးပိုများနေပြီးအများသောနေရာတွေမှာလက်ခံထားတဲ့လူတွေအတွက်နောက်ထပ်နေရာအသစ်တွေတဲအိမ်ကြီးတွေအရေးပေါ်လိုအပ်နေသလိုအသစ်ရောက်လာသူတွေအတွက်စခန်းကိုထပ်တိုးချဲ့ဖို့လည်းလိုအပ်နေပါတယ်
Syria Arab Lajani အဖွဲ့နဲ့အတူတွဲပြီးနိုင်ငံတကာချက်ချင်းညီအစ်အ ICRC ကလည်းစခန်းတွင်းမှာကယ်ဆယ်ရေးဆောင်ရွက်နေပါတယ်။ El Ho စခန်းကမိသားစုတွေအားလုံးက Syria ပြည်သူတွေမဟုတ်ဘဲနိုင်ငံခြားသားတွေလည်းပါဝင်တဲ့အကြောင်းအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ ICRC ကပြောပါတယ်။ဒီနိုင်ငံခြားသားတွေတင်းမှာနိုင်ငံရင်းကိုပြန်လိုသူတွေရှိပေမဲ့အစိုးရတချို့ကပြန်ပြီးလက်မခံလိုတာကြောင့်သူတို့အတွက်မရေမရာအခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။ဆီးရီးယားကနေဘာအကြောင်းနဲ့ထွက်ခွာရသည်ဖြစ်စေကိုယ်နိုင်ငံသားတွေကိုတော့အစိုးရတွေအနေနဲ့စောင့်ရှောက်ရမယ်တာဝန်ရှိတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင်
။မတ်တင်ကြီးတိုက်တင်ပြခဲ့တာပါခင်ဗျာအခုတော့စနေညတိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်။ညဉ့်ညဉ့်ဆွေးနွေးမှုတွေချင်းကပ်ပုံပြောင်းဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ။တိုင်းနာလနဲ့ကင်အဖွဲ့တွေနဲ့အစိုးရကြားမှာငင်းငင်းဆွေးနွေးပွဲတွေရှိနေပေမဲ့တိုက်ပွဲတွေကဖြစ်နေစေဖြစ်ပါတယ်။ဒါကြောင့်မို့လို့ချင်းကပ်ပုံပြောင်းတင်သလားဆိုတာနဲ့ပတ်သက်ပြီးစနေညတိုက်ရိုက်လေလံအစီအစဉ်မှာကိုအောင်လင်းဦးကဆွေးနွေးထားတာပါ။မင်္ဂ
င်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ငင်းချင်းကျွေးမှုတွေမှာချင်းကပ်ပုံတွေပြောင်းမှုလုံနေပြီလားဆိုတာကိုဆွေးနွေးမှာပါတိုင်းနယ်နဲ့ကင်ဖရီနဲ့မြန်မာဆိုးကတမလို့တာဝန်ရှိသူတွေငင်းချင်းဆွေးနွေးနေပြီမလဲတိုက်ပွဲတွေကတော့ပုံများနေပါတယ်ဒီချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစေးရေးသဘောတူစာချုပ် NCA ပါဝင်ငင်းချင်းလုံငန်းစဉ်ပေါ်မှာတိုင်းနယ်နဲ့ကင်ဖရီကြားတန်တရားသဘောထားတွေလည်းထွက်နေပါတယ်ဆိုတော့ဒီငင်းချင်းဆွေးနွေးပွဲတွေမှာအပြောင်းလဲတွေလုပ်ဖို့လုံနေသလားနောက်ချင်းကနိုင်မဲ့နီလန်အစ်တီဘာတွေများရှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတော့မှာပါပြင်နိုင်ဆွေးနွေးဖို့အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုက်မှမှာရောက်နေပါပြီတူကတော့ကျွန်တော်တို့ရခိုင်မြို့သားကောင်စီ ANC ရဲ့ထွေထွေတွင်းမူလည်းဖြစ်ညီညွတ်သောတိုင်းနယ်လူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောဝင်ပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောပါနောက်တူကတော့နိုင်ငံရေးသုံးသပ်သူဖြစ်တဲ့ဦးရထွန်းပါဆိုတော့ကျွန်တော်အစီအစဉ်အရင်ဆုံးကတော့ဒီညီငယ်ဆွေးနွေးမှုတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အမြင်တွေကိုကြားချင်ပါတယ်ကိုဒီလက်တလော့တက်မတော်နဲ့တိုက်ပွဲပြင်းထန်နေတဲ့ဒီ A အဖွဲ့အပါဝင်ပေါ်လေဒီ NCA ကိုလက်မမထိုးသေးရသေးတဲ့အဖွဲ့နဲ့ NRPC အမျိုးသားပြန်လည်တင်းမြဲရေးနဲ့ငင်းငယ်ရေးဘူဌာနတာဝန်ရှိရသူတွေဒီမကြသေးရင်တော့ပဲနေပြည်တော်မှာတွေ့ပါတယ်ဒီထူးခြားတဲ့သဘောတူညီချက်တွေမရဘူးဆိုရင်လည်းတိုက်ပွဲပြင်းထန်ဖြစ်နေတဲ့ A လိုအဖွဲ့တွေနဲ့ပါဟိုစကားပြောတာမျိုးကဒါအကျိုးရှိရဲ့ခြေလှမ်းကောင်းတဲ့ချင်းကပ်မှုလို့ပြောနိုင်သလားခင်ဗျာဆရာဦးထွန်းစောအရင်ဆွေးနွေးပေးပါလား
ဟုတ်ကဲ့ပြီးခဲ့တဲ့ဒီအတွေ့အကြုံမျိုးကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့ရလက်ကတော့သူတို့ထုတ်ပြန်ကြေညာချက်မှာအချက်၃ချက်ပါတာကိုတွေ့ရပါတယ်ဒီနံပါတ်၃ချက်မှာအစုစုပေါင်း၅ချက်ကိုတွေ့ရပါတယ်အဲ့ဒီ၅ချက်ကိုခြုံပြီးပြကြည့်မယ်ဆိုလို့ရှိရင်သူတို့ပြောထားတာကတော့ election ဖြစ်ပေါ်နေတယ်လက်နက်ကိုင်တိုက်ပွဲတွေချောချနိုင်ရေးအတွက်သူတို့ဆက်လက်ညှိနှိုင်းကြိုးပမ်းကြမယ်ပေါ့လေပြီးနောက်တစ်ခုကဒီအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေကိုသူတို့ပေါ်ဆောင်ကြမယ်ပေါ့ဒီဒီဒေတာဖွံ့ဖြိုးရေးတွေကိုကတ်ကိုသူတို့နှစ်ဖက်လုံးအလေးထားပြီးဆောင်ရွက်ကြမယ်။ဒီတနိုင်ငံလုံးတည်ငြိမ်အေးချမ်းရေးကိုချိန်သိမ့်ဖို့အတွက်ဆက်လက်ညှိနှိုင်းပြချာမယ်ပေါ့လေ။နောက်ပြီးတော့မှအမျိုးသားပြန်လည်ပြည်မြေရေးနဲ့ငြိမ်းချမ်းရေးအတွက်အရေးခံအကြောင်းတရားတွေဖြစ်တဲ့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ညှိနှိုင်းအဖြစ်ချာသွားမယ်ဆိုတဲ့အဲ့လိုသဘောထားတွေကိုပူးတွဲပြီးတော့မှအဖွဲ့ရှိဖွဲ့နဲ့ဒီအစိုးရရဲ့ NRPC ကြားမှာအထုတ်ပြန်ချက်သဘောမျိုးနဲ့ထုတ်ပြန်လာတာကိုတွေ့ရပါတယ်။အဲဒီထုတ်ပြန်ချက်ကတော့ယခင်မရှိခဲ့တဲ့ထုတ်ပြန်မှုမျိုးဖြစ်ပါတယ်။ဒါအစ်စ်ပေါ်လေဒါပေမဲ့ရလက်အားတော့တိတ်အားရစရာမရှိဘူးပေါ့နော်။ဆွေးနွေးပွဲတွေလုပ်နေတဲ့တပြိုင်တည်းပါပဲ။တိုက်ပွဲတွေကမြေပြင်မှာဖြစ်နေတယ်။ဦးတွေသဘောထားထုတ်ပြန်ညီညာချက်ထွက်လာပြီးတဲ့နောက်ပိုင်းမှာလေပဲ။တော့ဒီတိုက်ပွဲတွေကပိုပြင်းထန်လာတဲ့အနေအထားတွေကိုကျွန်တော်တွေ့ရတယ်။ကျွန်တော်ခိုင်ဘက်မှာဆိုရင်တော့ဒီတိုက်ပွဲတွေကပေါ့လေ။ညမတမတော်အဖော်ဆောင်နေတာတွေပို့ပြီးတော့အချိန်ပြည့်ပြီးတော့လှုပ်တာကိုတွေ့ရတယ်ပို့ပြီးတော့ကြေပြန့်လာတာတွေလည်းရှိနေတယ်တကယ်လို့ပါပဲချမ်းပြည်ဘက်မှာလည်းပဲရှိနေတာတွေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီကိစ္စတွေကတော့ဒီအလုံးနဲ့ပေါ့နော်အပြောနဲ့အကန့်ညီမှုရှိတာကိုကျွန်တော်တို့မတွေ့ရဘူးပေါ့အဲ့ဒါကြောင့်ဒီထုတ်ပြန်ပညာချက်သဘောထားကိုလက်တွေ့အချင်းအကောင့်တွေပေါ်တဲ့အခါမှာတကယ်စစ်မှန်တဲ့ပေါ့လေနော်ရေပြင်မှာအကျိုးသက်ရောက်မှုရှိတဲ့ဒီသဘောတူညီမှုတွေညှိနှိုင်းမှုတွေဖြစ်ဖို့လိုတယ်လို့တော့ကျွန်တော်တို့အကဲဖြတ်မိပါတယ်
။ဟုတ်ကဲ့တခုရှိတာဒီရခိုင်ပြည်နယ်မှာဒီလက်နက်ကင်အဖွဲ့တွေအခြေချဖို့ကြိုးပမ်းတာဒီလုံခြုံရေးရှင်းချက်မှုဖြစ်တယ်ဒါကြောင့်အစိုးရဘက်ကလိုအပ်တဲ့ဒီလုံခြုံရေးအစီအမံတွေလောက်ရတာပါဆိုပြီးတော့သူတို့အစိုးရဘက်ကဒီညီလာခံမှာပဲဟိုတွစ်ဆုံမှုမှာပဲသူတို့ပြောတော်တာရှိပါတယ်။ဆိုတော့ဒီရက်တီချက်ကောငင်းငယ်ဆွနှမှုတွေမှာဘလောက်ဒီဘယ်လိုပြောမလဲအခက်အခက်အဟန့်တားတွေဖြစ်လာနိုင်တဲ့အခြေအနေမျိုးတွေမြင်ပြီးလဲဆရာဦးထွန်းစော
ဟုတ်ကဲ့တမ္ပတ်တော်ကဒီလိုသဘောထားကတော့ဒီလက်တွေ့မကြဘူးလို့ကျွန်တော်တို့မြင်ပါတယ်နောက်ပြီးတော့မှလက်ရှိပကတိအခြေအနေကိုဒီခြောက်လွဲဖို့ကြိုးစားတဲ့အနေအထားမှာကျွန်တော်တို့တွေ့ရတယ်ဒီရခိုင်ဒေသဒီအနောက်ဘက်ဆင့်မြင့်တာဟာသူတို့အတွက်အပြူရောင်စုံလိုမျိုးတတ်မှတ်ထားခဲ့တယ်ပေါ့ဗျာဒီ2010နောက်ပိုင်းဦးသိန်းစိန်စိုးရတက်လာပြီးတဲ့နောက်ပိုင်းမှာငင်းကြဲပေါ်ဆောင်တဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်အဲဒီမှာပို့ပြီးတော့သိတာတယ်ကျတော့ခိုင်ဘက်မှာလက်နက်ကဒေါ်လာဖွဲ့စည်း3ဘွဲ့ရှိပါတယ်။တော့အဲ့ဒီ3ဘွဲ့ထဲကဒီခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ဦးသိန်းစိန်စိုးရလက်ထက်မှာအပြစ်ခရရဲ့စီရင်တော့ဘိုင်းလက်ထွဲသဘောတူညီချက်လုပ်ကြတဲ့အခါမှာဒီတခြားသောဒေသတွေကတိုင်းရင်းသားလက်နက်ကဒေါ်လာဖွဲ့စည်းတွေနဲ့လှုပ်တဲ့ပုံစံနဲ့ကွဲလွဲတော့လှုပ်တာကိုကျွန်တော်တွေ့ရတယ်။အဲ့ဒီမှာဘာထူးခြားလဲဆိုတဲ့အခါကျတော့တခြားသောတိုင်းရင်းသားလက်နက်ကဒေါ်လာဖွဲ့စည်းတွေနဲ့ဘိုင်းလက်ထွဲသဘောတူညီချက်နော်လုတ်တဲ့အခါမှာပြည်နယ်စစ်ပြည်ထောင်စုအစည်းအဝေးသဘောတူညီချက်တွေလုတ်တယ်။ဒါပေမဲ့ရခိုင်ဘက်မှာ ALP ရခိုင်ပြည်လွတ်မြောက်ပါတီနဲ့လုတ်တဲ့အခါမှာသူကပြည်နယ်အစည်းအဝေးမှာပဲသူကတိကျရစေလုတ်ပြီးတော့ပြည်ထောင်စုအစည်းအဝေးကိုသူကတက်မလုတ်ခဲ့တော့ဘူး။ပြီးရင်ပြည်နယ်အစည်းအဝေးသဘောတူညီချက်ရတဲ့အပေါ်မှာကျန်တဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်သူကဒီဆက်ဆံရေးရုံးတွေကိုဖွင့်လှစ်ခွင့်ပေးတယ်နော်။ဒါပ about to eat a line of your matometer, which are three yards. Being NCA Toby and Nama Leve, the NCA go chicken Viroma, a big attack move Saudi, Yandi Yari, Tataya, but the first day, then we Viroma Luda, which are three yards. However, General Kaibema, Eddie, ALB party, Nepine, Tema, let me eat to the Yaleve, not the Tataya Yonu, the Awi, Fulham Yahu. Now we are the JMC, so that we can take time with the NDM, NCA, yet to be the Nauquai Malibe, look with me out. So, little John, you are not in the game, so you will go, look with me out. Daria Bale, Dure Kajaro, Dura CA, you can do that, a few young names, so we are my agree on the Tamatara people. You could have a ULE, Nepchima, Bolly, ULE, Netaqua Chima, ULE, Paula B, and Nauquai Mama, you know the board of Tinia Mo. You can get the other here. General ANC, Nelly,
Okay, Jesuva. So we are talking about the teacher America. Look, type what you need a point in Ramabe, the Lutuia, Tachi, Kone, Chinkamulu, Sun and Lassia, we are talking to you.
Okay, Kunya, Sunita Chizuba, you know, not to Thailand and go tea lemu, let's go into Yavasmia.
Okay, Kunya, you know, Nina, no.
ဒီအစိုးရစစ်တပ်ရဲ့လောက်ရကတော့မုံမမှန်ဘူးကယောသားမှုမရှိဘူးဆိုတာကျွန်တော်ပြောလို့ရတယ်ခင်ဗျာဘာဖြစ်လဲဆိုရင်เนาะကျွန်တော်တို့ဗမာပြည်မှာငင်းညာစီချင်းနဲ့เนาะကောင်းစီချင်းနဲ့เนาะတိုးတက်စီချင်းနဲ့ဆိုရင်เนาะဒန်းလူခွင့်ပြုတ်ပေးရမှာခင်ဗျာဒီလိုလူဟာငင်းညာရင်လူချင်းနဲ့ဒါပေမဲ့အစိုးရစစ်တပ်ကငင်းညာရင်လူချင်းနဲ့ပြောတယ်ပြောပေမဲ့လည်းသူတို့လှုပ်ဆောင်ချက်ဟာเ
မြန်မာနိုင်ငံပါပဲကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီကနေ့အနေနဲ့ကတော့အဲ့ဒီအစိုးရနဲ့တမ်းလို့ကတရင်သားများကြီးယုံကြည်မှုရရှိအောင်အမှုဆုံးတည်ဆောက်ပြီးနေအမှန်နဲ့အချက်နဲ့ကတော့အန်ကောင်းဆောင်များနဲ့တမ်းလို့ကောင်းဆောင်များသည် UN အပြည်အဝကျောင်းဥဒဏ်လို့စက်တဲ့ညီညာရေးနဲ့ဒီနေ့နှလုံးသားနဲ့ကောင်းဆောင်အကြီးချင်းရှိလို့ရယ်စိုက်တခင်ကိုတော့မှအဲ့ဒီကျဲ့တဲ့ကျဲ့ပညာဉာဏ်ရှိရယ်အခုခုပြောလို့ရရယ်ဒါမှအတိတ်ဆက်နေလို့စိုင်းသားကြည့်လို့ရရယ်စက်တော်နဲ့အစိုးရအမှုရရာများယူကိုချေပါမှုများပြီးရယ်ဒီနေ့နောက်ဆက်တူဖြစ်ပါတယ်ငါးပါးဒီချက်ကတော့အစိုးရနဲ့စက်တော်ဒီရခိုင်အဝဲကိုအကြီးချက်ချိန်မဲ့ပြီးအောင်ရသူစေတော့ကြာနေရလည်းများပြည်ရဲ့အနောက်ဆက်တူကြီးပါရဲ့ကျွန်တော်ပြောရတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီတော်တာရှင်နေပေးထားတဲ့စာတချို့လည်းပေါ်ပြခြင်းပါတယ်သူကတော့ sky ဆိုတဲ့ account ဖြစ်ရှင်မှာဘတော့မှမငင်းချမ်းပါဘူးလို့ပြောရပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစစ်တပ်ကစစ်တပ်ဖို့ဆိုတဲ့အသိရိုက်သွင်းထားတဲ့အတွက်ငင်းချမ်းဆိုတာဖြစ်မလာဘူးတိုင်းနာလက်နက်ကိုင်တွေကလည်းအများကြီးပါတယ်ဒါကဘာကြောင့်ဖြစ်ရလဲတဲ့လက်နက်ကိုင်ပြီးတရားဝင်တရားထွက်လက်နက်အားကိုပြီးပြည်သူတွေကိုနှိပ်စက်နိုင်ခြင်းနေတော့တိုင်းနာတွေကလက်နက်ရှိရင်သူတို့လုပ်လို့ရမှာပဲသူတို့လို့လုပ်လို့ရမှာပဲဆိုပြီးတော့မြင်လာကြပါတယ်စစ်တပ်ကတကယ်သာနိုင်ငံကိုကာဝေးခြင်းငင်းချမ်းလမ်းစဉ်ကိုလက်ရမယ်အခုကတစ်ဖက်ကိုတစ်ဖက်အပြည့်ရတဲ့နောက်တစ်ဖက်ကိုဖိတိုက်တဲ့ဒါလက်နက်အားကိုလို့ဖြစ်ရတာပါတဲ့ငင်းချမ်းဆိုတာလက်ကမ်းလုံမှာပဲရှိရယူတဲ့ငင်းချင်းမယူတဲ့တော့စစ်ပဲနေတဲ့ချင်းနဲ့ဆက်ပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့ပေးဖို့ email နဲ့ပေးဖို့ထားတဲ့စာတွေလည်းရှိနေပါသေးတယ်ဒီထက်ကမိတ်ချီလာမျိုးကဥစိန်မောင်ရဲ့စာပါခင်ဗျာ
တိုင်းရင်းသားများရဲ့ဆန္ဒဖြစ်တဲ့ဒန်းလူရည်နဲ့ကိုပိုင်ပြဌာန်းခွင့်ကိစ္စကိုလည်းဆွေးနွေးခွင့်လမ်းဖွင့်ပေးဖို့လိုတယ်လို့ထောက်ပြဆွေးနွေးမှုများရှိနေပါတယ် RCSS ဥက္ကဋ္ဌဗိုလ်ချုပ်ရွက်စစ်ကငင်းငယ်ရေးလုပ်ငန်းစဉ်တည်ဆုံနေခြင်းဟာခွဲမထွက်ရေးကိစ္စနဲ့တခုတည်းသောတက်မတော်ကိစ္စများကြောင့်ဖြစ်ပါတယ်ခွဲမထွက်ရေးကိစ္စ NCA မှာမပါဝင်လက်ရှိအနေအထားအခင်းအကျင်းမှာမိမိတို့ကခွဲထွက်ခွင့်တောင်းဆိုမှုမရှိဒီကိစ္စကိုနိုင်ငံရေးဆွေးနွေးပွဲမှာမထည့်တင်ကြောင်းတက်မတော်ထံမေတ္တာရက်ခံခဲ့တယ်လို့ဆိုကြောင်းသိရပါတယ်တရုတ်ပြည်ယူနန်အစိုးရက MCA စာချုပ်မှာလက်မှတ်ရေးထိုးကြဖို့ဖိအားပေးနေတော့လဲ KIA အဖွဲ့ကbilateral စာချုပ်ချုပ်ဆိုရေးကိုသာဦးစားပေးဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒါ့အပြင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့အတူလက်မှတ်ရေးထိုးမှာဖြစ်ကြောင်းလည်းအစိုးရထံတောင်းဆိုထားတယ်လို့သိရပါတယ်။သို့တော့၄ဖွဲ့စလုံးနဲ့တပြိုင်နက်တည်းလက်မှတ်ရေးထိုးရည်ညှိလို့မရကြသေးပါတဖွဲ့ချင်းမိမိဆန္ဒအရာလက်မှတ်ထိုးဖို့ကပထမဖြစ်တင်ပါတယ်။ကာကွယ်ဦးစည်းချုပ်ရုံးရဲ့ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ကြေညာချက်ကို NRPC က၎င်း MCA လက်မှတ်ရေးထိုးပြီးနဲ့လက်မှတ်ရေးမထိုးရသေးတဲ့အဖွဲ့များရဲ့ကိုယ်စားလှယ်များကတော့၎င်းကြိုဆိုခဲ့ကြတာကိုထောက်ပြီးတော့ငင်းငယ်ရေးရလက်ကောင်းတွေထွက်ဖို့အလားအလာရှိနေတယ်လို့ဆိုကြတာကိုလေ့လာသိရှိရပါတယ်ထိပ်သီးဆွေးနွေးပွဲများပြန်ပြီးဆဖို့လိုအပ်နေပါပြီတီးကြတဖွဲ့ချင်းခွဲထုတ်ဆွေးနွေးခြင်းဟာညီညွတ်သောအဖြေမရနိုင်ပဲတန်မြတ်သာပွားနိုင်တယ်လို့ထင်မြင်မိပါတယ်ငင်းငယ်ရေးကိစ္စချက်များ MCA မူဝါဒဆိုင်ရာကိစ္စရများနဲ့ပတ်သက်လို့အစိုးရနဲ့တက်မတော်တို့ဘုံသဘောတူညီချက်မဖော်ဆောင်နိုင်သေးခြင်းကလည်းပဓာနလစ်လာချက်တစ်ခုရှိနေတယ်လို့သုံးသပ်မိပါတယ်။လက်တွဲလုပ်ရမယ့်အလုပ်ကလက်မတွဲနိုင်ရင်မအောင်မြင်ပါ။ဒီအခြေအနေတွေပြေလည်စေဖို့အခုထပ်ပို့ပြီးပြောင်းလဲမှုတွေလုပ်ဖို့လိုပါတယ်။အစိုးရတက်မတော်တိုင်းရင်းသားအဖွဲ့အစည်းများရဲ့အပေါ်မှာမူတည်နေပါတယ်။ဒန်းလူရီတူဆွေးနွေးရေးလမ်းကြောင်းတွေပဲသွားရပါမယ်။ဒုတာဝန်အရေးသုံးပါးကိုတကယ်လုပ်မှာတကယ်ဖြစ်မှာပါ။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအဓိကပြုပြင်ပြောင်းလဲရေးကိုဖြစ်စေနိုင်မှာဖြစ်ပါတယ်။ NCA မူဝါဒပြုပြင်ပြောင်းလဲပြီးတော့အားလုံးလက်မှတ်ရေးထိုးနိုင်ပြီဆိုရင်ပြုပြင်ပြောင်းလဲရေးလမ်းပွင့်လာမယ်။ငြိမ်းချမ်းရေးရဖို့လမ်းပွင့်လာမှာဖြစ်ပါတယ်။ဘယ်သူ့ကိုမှတစ်ဖက်သက်တရက်သေးခြင်ထားလို့မဖြစ်ပါဘူး။အပေးယူတော့ရှိရပါမယ်။တန်လျာကင်းဖို့လိုပါတယ်။တတိရှိဖို့လိုပါတယ်။စေတနာထားဖို့လိုပါတယ်။နိုင်ငံနဲ့ပြည်သူအကျိုးကြည့်ဖို့လိုပါတယ်။ညှိနှိုင်းဆွေးနွေးကြတဲ့အခါမှာဒန်းလူရည်တူထားပြီးတော့လက်ရထုံနှလုံးမမှုပဲပြားတို့ရဲ့ထုံနှလုံးမူကတိတ်ခါရှိရှိဆောင်ရွက်ကြရင်ဖြင့်အောင်မြင်ပါလိမ့်မယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်အမေရိကန်ပြည်သူစုကမောင်တက္ကနာဆာကိုကုရန်နံဖတ်ကြပြပါဦးခင်ဗျာ
လက်နက်ကိုင်အဖွဲ့သီးတွေရဲ့ကြောတောင်းနောက်ခံလည်းမရှိတဘာဝရင်းမြစ်နဲ့နေမီအားလုံးကိုလည်းမပိုင်ဆိုင်ပဲနှစ်ပေါင်းများစွာရှုပ်ဖွဲ့ထားခဲ့တဲ့ပြဿနာပေါင်းစုံကိုပိုက်ပြီးတော့တိုင်းပြည်ကိုအတီငိမ်ဖွံ့ဖြိုးတိုးတက်လာအောင်ရုန်းကန်နေရတဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေအပေါ် လက်နက်ကိုင်းခေါင်းဆောင်တွေအားလုံးရုံယုံကြည်ကြည်ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်ငင်းကြရေးမရနိုင်ကြပါအကြောင်းမှမရှိနိုင်ဘူးလို့ယူဆမိပါတယ်မိဂမာတို့မောင်သက်နာဆိုင်ဖွဲ့ပြီးနေပေါင်း60ကျော်ခေါင်းစဉ်အမျိုးမျိုးကြွေးကြော်တဲ့အမျိုးမျိုးနဲ့စခင်းလာကြတာကိုလူမျိုးကိုဒေတာပတ်ဝန်းကျင်အတွက်ဘာအကျိုးကျေးဇူးတွေဖြစ်ထွန်းခဲ့တယ်လဲဆိုတာမမှန်ကန်ကန်သုံးသပ်ကြည့်ဖို့ go, Pwazi Sang Chi Nai Bi, Sishang Dokha Dere go, Pian Lai Nia Cha Tha Ye go, Alo Nga, Pupang Sang Nai Bi, Yong Ji Mu Di Sao Ye go le, Sang Ya La Nai Ma Phe Paare. Nangan Ga Thao Khan Mu Re, Pumo Ya Si La Nai Bi, Nangan Ye Dwe Song Sunri Vare Atwa, Pumo A Kaung La Nai Paare. Nangan Ye Dwe Song Sunri Vare, A Kaung La Re Atwa, Che Gan Uri Pisi Ye Pai Ni Ma Le, Pumo Lue Ku La Nai Me Lo, Yong Ji Mi Paare.
Okay, Tara Mountana Pizza one, not a channel, Tota Shin to Fisukani Pita Sarazone, Shini Bali, Masumon Papia Viva.
Okay, Vashin, Dikachin, so, Poasre, Kangaba, Minglava, Vue, Dikesago, Sunia, Napasaloma, Tania, Gini Raga, Mamabe, Pido, no, Napa Yungi Muriba, Nebani Babi, Tago Jolabo, Nilangaro, Tainari Baga, Nematamro, Nepada B, a Dega Pia de Naji Jadigo, Kakabi, maybe and I on Josaya Machidalu, Damro Bagale, Atazi Yayu Mumalope, a short pain and loud people Lubare, Pido, some chat to get China in a tape bank on the Jama, a little bomb Yamia Dresso. Sunibu Lubare, Nabido, Nangaye, Josie Wago, Behope, Udi Jabu Lubare, Nanganama, Mapiha, Papagani, Betinigo, Yawney, Pidejao, Dago Piamido, Nidin, I Mosso, you know, Alo, do Wilo, Poche, Jani Babi, No Mosso, in Nangama, Piani Mare, a Yebo Gala Pides, Ratibo Lume, Dijeha, Alo, Silo Mochain, Gaumabe, the Gay Nian Genesui, Luay, Dutia, Dadias, and Nilans of Shigo, Shia, Mapo, Jesuwa, so be Jita Valish.
Okay, Jesuwa, in Yanay to Nilan Kumakashin and ဆိုတော့ကျွန်တော်ဥတွန်းဆောင်ဆွေးနွေးစေချင်ပါတယ်ခင်ဗျအခုကဒီNCA မှာဟိုလက်မှတ်ဟိုထုတ်ဖို့ကိစ္စကိုဟိုတွန်းဆောင်နေကြတဲ့လူတွေရှိတယ်လို့ပဲပေါ့လေဒီတိုင်းကလက်နက်ကင်အဖွဲ့ဒီNCA ထုတ်တာတဲ့အဖွဲ့ကြီးကြားမှာတော့မှာNCA လမ်းကြောင်းကနေသူပြင်နေတဲ့ပုံစံတွေရှိနေတယ်ဆိုပြီးတော့ပြောကြဆိုကြအတန်နေလဲကျွန်တော်တို့ကြားနေပါတယ်ဆိုတော့လက်ရှိဒီငင်းငယ်လုပ်ငန်းစဉ်မှာNCA လ
ဒီနေ့အချိန်မှာလည်းပဲNCA စာချုပ်ကိုအခြေခံပြီးတော့မှနော် NCA စာချုပ်မတိုင်ခင်ဦးသိန်းစိန်လက်ထက်မှာဘိုင်းလက်ဆွဲသဘောတူညီချက်တွေလုပ်ခဲ့တာတွေလည်းရှိတယ်ဆိုတော့အဲ့ဒီစာချုပ်တွေအပါအဝင်ပေါ့ဗျာအကုန်လုံးစာရွက်ပေါ်မှာလက်မှတ်ရေးထိုးထားကြတဲ့သဘောတူညီမှုတွေနဲ့ gentleman agreement တွေစာရွက်ပေါ်မှာသဘောတူညီချက်မဟုတ်ဘဲနဲ့အပြစ်ခက်ရေးဆေးရေးတွေလုပ်ပြီးတော့ညီချက်ဖြစ်စဉ်တွေပေါ်ဆောင်နေကြတဲ့ဖြစ်စဉ်အကုန်လုံးပြန်ကြည့်လိုက်ရင်တက်မတော်ဘက်ကဒီနေ့ချိန်ထိသဘောထားပြောင်းနေတာကိုမတွေ့ရဘူး ငြိမ်းချမ်းရေးမှာတက်မတော်ဘက်ကတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့လူလားချက်ဟာနိုင်ငံရေးအယအဖြေချလိုတဲ့သဘောထားဆိုပေမဲ့လို့သူကနိုင်ငံရေးအယအဖြေချလိုတဲ့စစ်မှန်တဲ့သဘောထားကိုဒီနေ့ချိန်ကြီးမပြဘူးမပြသားတဲ့အတွက်ဒီ NCA စာချုပ်ကိုပြန်ကောက်ပြီးပြောမယ်ဆိုလို့ရှိရင် အမြင့်ပြည့်ချင်မုံရေလုပ်တယ်တောင်ပိုင်းမှာရက်ထားတယ်ဆိုတော့ဒီလိုမျိုးသဘောထားနဲ့သွားလို့မရဘူးတနိုင်ငံလုံးကိုအပြစ်ခက်ရစီလုပ်ပြီးတော့မှအခြေခံပြဿနာဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့ဖြေရှားရအောင်အဲ့ဒါကြောင့်တနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခက်ရစီကိုပေါ်ဆောင်ကြရအောင်ဆိုပြီးတော့မှ NCA စာချုပ်လို့တနိုင်ငံလုံးအပြစ်ခက်ရစီရေးကိုပေါ်ဆောင်ဖို့တာဝန်ရှိပါတယ်ဒီ ဒီနေ့အစီအစာကြောင့်မှာရှစ်ဖွဲ့ပဲလက်မဲ့ရေးထိုးထိုးဆယ်ဖွဲ့ပဲလက်မဲ့ရေးထိုးထိုးတိုင်းပြည်မှာရှိတဲ့တိုင်းရင်းသားလက်နက်ကတော်လိုင်းအဖွဲ့စည်းတဲ့အားလုံးကနော်ဒီစာချုပ်ကိုလက်မဲ့ရေးထိုးထားကြပြီဖြစ်ပါတယ်နော်2018ကအောက်တိုဘာလမှာဒီကြီးနော်ရှစ်ဖွဲ့ကလက်မဲ့ရေးထိုးတယ်2014နဲ့ရှစ်ကျွန်တော်တို့ဒီ ဖေဖော်ဝါရီလမှာနောက်ထပ်နှစ်ဖွဲ့လက်မှတ်ရေးထိုးတယ်စုစုပေါင်းဆယ်ဖွဲ့လက်မှတ်ရေးထိုးပြီးဖြစ်တယ်ကျွန်တော်တို့တိုင်းပြည်မှာတိုင်းဒေသလက်နက်ကတော်လည်းအဖွဲ့စည်းပေါင်း27ဖွဲ့ရှိတယ်ဒီ27ဖွဲ့ကဥသိမ်းစိန်လက်ထက်မှာတရားဝင်ဆွေးနွေးခဲ့တဲ့အဖွဲ့စည်းတွေဖြစ်တယ်ဆိုရင် 27ဖွဲ့ကNCA လက်မှတ်ရေးထိုးပြီးရင်တော့တိုင်းငါလောက်ပြည်ကရေးစည်းရေးကိုအမှန်တကယ်တက်မတော်ကနေပြီးတော့မှာဖော်ဆောင်မလားလိုက်တာမလားဆိုတော့မေးခွန်းကဒီနေ့
เนาะကျွန်တော်တို့တက်မတော်ကဖြေရမယ်မေးခွန်းဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်တက်မတော်ဘက်ကလက်တွေ့အပြင်ပေါ်ဆောင်နိုင်ပါပဲကျွန်တော်တို့တိုင်းပြည်ကတကယ်စစ်မှန်တဲ့ငြိမ်းချမ်းရမယ်ပြီးရင်နိုင်ငံစပွဲပေါ်မှာတည်ငြိမ်တဲ့ပတ်ဝန်းကျင်ခင်းချင်းအောက်မှာအခြေခံနိုင်ငံပြည်ထောင်နိုင်ငံရေးနည်းအဖြေချနိုင်မဲ့ပုံစံတန်ကိုရမယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့ကျေးဇူးပါ ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆရာကြီးတို့
အကျန်းကြီးပြောရမယ်ဆိုတော့ NC လမ်းညာကြောင်းဆိုတာကဒီလိုပြည်ထောင်စုကားတွေချင်းနိုင်ငံရေးမတူညီမှုတွေနိုင်ငံရေးလိုလားချက်တွေကိုဆွေးနွေးမယ်အဲ့ဒီအနေမှာတစ်ချက်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြင်လိုက်တာလို့ရှင်းတယ်အဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်သူရရဲ့ကံတော်ဘက်ကသဘောတူပေးပြီးတဲ့နောက်ပိုင်းမှာအဒီတိုင်းလည်းလည်းကအဖွဲ့စည်းတွေဘက်ကလည်းသူတို့ရဲ့လည်းလည်းကတပ်တွေကိုအဲဒီကြောင်းနဲ့အပြန်ကူပြောင်းရေးတွေလုပ်ဖို့အတွက်အခါရရမယ်ဆိုပြီးတော့ယူရအပြည့်အဲ့ဒီလိုလမ်းကြောင်းချထားရတယ်လို့ကျွန်တော်နားလည်ပါတယ်အဲ့ဒီညာကြောင်းတိုင်းပြောဖို့အတွက်အခုထောင်ရနေတဲ့အချိန်မှာအတူတူကြလဲဒီအိုသဘောတူရဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့တော့ဒီလမ်းကြောင်းအတိုင်းနဲ့နိုင်ငံမှာမှာအဘိဓါနဲ့ဆောက်သွားလို့ရှင်ဉာဏ်ရည်ရဖို့အတွက်ဖြေရှိပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်ဦးရဲထွန်းဦးထွန်းဆိုကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားဖိတ်ပုတ်သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟောလွန်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည view ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါဒီလိုတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေညတိုင်းမှာဆွေးနွေးနေတာဖြစ်ပါတယ်လက်တော်အခြေအနေတွေပေါ်မူတည်ပြီးတော့တင်ဆက်နေတာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံတွင်အစ္စလာမ်အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးထိန်းချုပ်ရာဘာကူးမြို့ပေါ်မှာညစဉ်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ကြပြီးတဲ့နောက်စနေနေ့မနက်မှာတော့နောက်ဆုံးလက်ကျန် IS စစ်သွေးချတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေရဲ့စွန့်ပစ်စခန်းတွေရိတ်ခါတွေမိလောင်နေတဲ့ကားတွေပဲပြန့်ကျဲချင်ရစ်ပါတော့တယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic ဖွဲ့ SDF တပ်တွေကတော့လက်ကျန်အဆောက်အုံတချို့တဲကတခုပေါ်မှာအလံကိုလွှင့်ထူထားပြီးအစ္စလာမ်ရဲ့အုပ်ချုပ်ရေးကာလီဖိတ်နယ်မြေအဖြစ်ကြီးညာထားမှုအဆုံးသတ်သွားတဲ့အပေါ်မှာအောင်ပွဲခံနေကြပါတယ်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာရုရှားကပါဝင်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ပစ္စည်းသွားတဲ့အစီရင်ခံစာကိုထုတ်ပြန်ဖို့လွှတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။စုံစမ်းပစ္စည်းသွားပြီဖြစ်တဲ့ရောဘတ်မူလာရဲ့အစီရင်ခံစာကိုတောက်ချာနေမှာအမေရိကန်တရားရေးဌာနစီတင်သွင်းခဲ့ပြီးဒီအစီရင်ခံစာရဲ့ဘလောက်ကိုလွှတ်တော်နဲ့အများပြည်သူသိအောင်ထုတ်ပြန်မလဲဆိုတာကိုတော့ပြည်ထောင်စုအစိုးရရှေ့နေချုပ်ကဆုံးဖြတ်ရမှာဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သွေးကြတွေကအတေကန်ကားဘုံခွဲပြီးတဲ့နောက်အစိုးရရုံတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝန်ကြီးတဦးအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူအရတား10ဦးလောက်ကိုလည်းတည်ယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့ရေးပေါ်ဝန်ဆောင်မှုလုပ်ငန်းအာဏာပိုင်တွေကပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲစတင်ကျင်းပပါပြီ။ဆီယနာသိမ်းပြီးတဲ့နောက်၅နှစ်အကြာမှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။2014ခုနှစ်ဆီယနာသိမ်းမှုကိုဦးဆောင်ခဲ့သူလက်ရှိဝန်ကြီးချုပ်ဖရာယုတ်ချန်ဝချာကတော့ဆက်ပြီးတော့အာဏာရယူထားနိုင်ဖို့မျှော်လင့်နေပါတယ်ရှင်။
ကျေးဇူးပါခင်ဗျာတရင်ချင်းညုတ်ကိုမှတ်တင်ကြီးတိုင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမအီတန်စင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနံပါတ်3040 48နဲ့လိုင်းနံပါတ်190အပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသရစများနဲ့တူအောင်မြန်မာပြည်ပြည်သားအားလုံးကိုယ်ရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.